အရသာတွေပေါ်ပုံကျဲတိုက်ခတ်မှုအပါအဝင်စစ်ရာဇဝတ်မှုတွေကိုမြန်မာစစ်တပ်ကမကြာခဏပြောင်ပြောင်တင်းတင်းကျူးလွန်နေကြောင်း WIWM ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရန်တရားအဖွဲ့ကဒီကနေ့အင်္ဂါနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့လက်ဝေခံပြည်သူစစ်တပ်ဖွဲ့ရီဟာ2022ခုနှစ်ကနေ2023ခုနှစ်ဇွန်လအတွင်းဟာစစ်ပွဲနဲ့ဆက်နွယ်တဲ့စစ်ရာဇဝတ်မှု၃မျိုးကိုမကြာခဏကျင်းပများစွာကျူးလွန်ခဲ့တဲ့ဆိုတဲ့ခိုင်လုံတဲ့အထောက်အထားတွေရှိနေကြောင်းရေးသားထားပါတယ်။ဒီစစ်ရာဇဝတ်မှုတွေထဲမှာအရသားတွေကိုခွဲခြားမှုရှိပဲပြစ်မှတ်ထားပြီးအင်အား၃ဘုံးကျဲတိုက်ခတ်တာ၊လေအိမ်အဆောက်အုံတွေကိုမီးရှို့ဖျက်ဆီးတာဆက်ရာတွေပါဝင်ကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်စစ်တပ်ရဲ့နေမြေရှင်းလင်းရေးစစ်စင်ရေးမှာဖမ်းဆီးထားတဲ့အရက်သားတွေဒါမှမဟုတ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုတပ်ဖြတ်တာတွေဟာစစ်ရာဇဝတ်မှုတွေဖြစ်တယ်လို့လည်းကိုကရေးသားထားပါတယ်။ WIWM အစီရင်ခံစာမှာပါတဲ့အထောက်အထားတွေဟာမြန်မာနိုင်ငံအတွင်းစစ်ရာဇဝတ်မှုတွေနဲ့လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေတည်တည်တသာတိုးမြင့်လာနေတယ်ဆိုတာကိုပြသနေသလိုအရက်သားတွေကိုကြဲကြဲပြန့်ပြန့်စနစ်တကျတိုက်ခတ်မှုတွေကိုဖော်ပြနေကြောင်း WIWM အကြီးအကဲ Nicholasကွန်ဂျီယန်ကပြောကြခဲ့ပါတယ်။ဒါအပြင်ကျူးလွန်သူတဦးချင်းစီမှာတာဝန်ရှိနေပြီးတရားရုံးတွေမှာအမှုဆွဲဆိုနိုင်ရင်တည်ဆောက်နေကြောင်းလဲမစ္စတာကွန်ဂျီယန်ကဆိုပါတယ်ရှင်။